နှစ်ဖြာယောဂကုသတဲ့ hydroxychloroquine ကို covid-19 ကုသတာမှာအသုံးပြုနိုင်မဲ့အလားအလာနဲ့ပတ်သက်လို့လူသားတွေနဲ့စမ်းသပ်မှုကိုယာယီဆိုင်ငံကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတင်းနယ်လာနေမှာပြောဆိုလိုက်ပါတယ်။ covid-19 လူနာတွေကိုဒီစေးနဲ့ကုသတာမှာအသက်အန္တရာယ်ပိုများနိုင်ခြင်းရှိတယ်ဆိုတော့လေ့လာချက်တရက်ကိုပြီးခဲ့တဲ့သတင်းပတ်တုန်းကလန်းဆတ်သုတေသနချန်နယ်ကဖော်ပြခဲ့ပြီးတဲ့နောက်အခုလိုဆုံးဖြတ်ချက်ထွက်ပေါ်လာတာလို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကသတင်းစာရှင်းလင်းပွဲမှာပြောပါတယ
် The executive group has implemented a temporary pause
ကိုရိုနာဗိုင်းရပ်စ်ကူးစက်ရေးအတွက်စီဝါစံတပ်ဖို့လူနာတွေစီးသွင်းထားကြတဲ့ကမ္ဘာတလွားနိုင်ငံတွေကစီးယုံပေါင်းများချီပါဝင်တဲ့စုပေါင်းစံတပ်မှုမှာဥဆောင်သူအဖွဲ့ကဒီငပြားယောဂါကူစေးဟိုက်ဒရောက်ဆီကလိုရိုကွင်းနဲ့စံတပ်ကူတာမှုကိုကြိုတင်လက်ဦးမှုယူကာကွယ်တဲ့အနေနဲ့ဆိုင်းငံ့လိုက်တာဖြစ်ကြောင်း WHO အကြီးအကဲကပြောဆိုသွားတာပါ